COVID ကူးစက်မှုတည်ငြိမ်လာတဲ့အနေအထားမျိုးဖြစ်လာပြီးဖြစ်တဲ့အတွက်စည်းကမ်းသတ်မှတ်ချက်တွေကိုပြန်လည်ပြုပြင်တာမျိုးတွေလုပ်ပြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်မှုအစီအစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအိတ်တနာထွန်းပါ။လူသားတွေဟာ COVID နဲ့ရှင်တွဲနေထိုင်ရမှာဖြစ်တဲ့အတွက်နိုင်ငံဖွံ့ဖြိုးမှုနှောက်နှေးမသွားစေဖို့စီးပွားရေး၊လူမှုရေး၊ကျန်းမာရေး၊ပညာရေးစတဲ့ကဏ္ဍအသီးသီးကိုပုံမှန်အတိုင်းပြန်လည်ဆောင်ရွက်လုပ်ကိုင်နိုင်ဖို့ကြိုးပမ်းကြရမယ်လို့နေထိုင်မှုပုံစံအသစ်များဖြင့်လုပ်ငန်းများဆောင်ရွက်နိုင်ရေးကြိုးပမ်းမှုအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့အဓိကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြည်သူတွေအနေနဲ့နိုင်စင်လုပ်ငန်းဆောင်တာတွေကိုပြန်လည်ဆောင်ရွက်တဲ့အခါကိုဗစ်ကူးစက်မှုကိုကာကွယ်နိုင်ဖို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့နှာခေါင်းစည်းစနစ်တကျတက်ဆင်တာ၊တဦးနဲ့တဦးခက်ခွာခွာနေထိုင်တာ၊လက်ကိုမကြခဏဆေးတာ၊တဦးကိုတဦးကိုဗစ်ကာကွယ်ရေးအတွက်သတိပေးတာစတဲ့အချက်တွေကိုလိုက်နာဖို့လိုအပ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။လုပ်ငန်းတွေကိုပုံမှန်အတိုင်းလုပ်ကိုင်လာနိုင်ဖို့အတွက်ပြည်သူတွေအနေနဲ့ကျန်းမာရေးစည်းကမ်းသတ်မှတ်ချက်တွေကိုလိုက်နာဆောင်ရွက်ဖို့ဗဟုကုသရောဂါတိုက်ဖျက်ရေးဌာနပြောခွင့်ရညွှန်ကြားရေးမှူးဒေါက်တာခေခင်ကြီးကသတိပေးပါတယ်
။ကျွန်တော်တို့လုပ်ကိုင်ခွင့်လန်းနေပေါ့နော်ကိုဗစ်ကိုတခြားထိန်းချုပ်လာပြီဆိုရင်စီးပွားရေးကိစ္စတွေလည်းပြန်လည်လန်းတခုဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ဒီလိုမျိုးလုပ်ကိုင်ခွင့်လန်းနေဒီကိုရရှိနိုင်အောင်လို့ကတော့ရရှိလာရင်ကိုလုပ်ကိုင်နိုင်ဖို့အတွက်ကတော့ကိုရောကိုမိသားစုတွေကျန်းမာဖို့လိုပါတယ်။ဒါကြောင့်မို့တယောက်စီတယောက်စီတိုင်းကကျန်းမာခြင်းလက်လာဖို့ရရှိဖို့ဆိုတာကတယောက်စီတယောက်စီတိုင်းကစီကံကိုလိုက်နာဖို့အရေးကြီးပါတယ
်။စီကံသတ်မှတ်ချက်တွေကိုလက်ရှိအနေအထားနဲ့လိုက်လျောညီထွေဖြစ်အောင်ပြန်လည်ပြုပြင်ဖို့စီစဉ်နေတာတွေနဲ့ပတ်သက်ပြီးတော့လဲဒေါက်တာခေခင်ကြီးက FOE ကိုအခုလိုပြောပါတယ်။
နောက်ပိုင်းထွက်ရှိလာတဲ့ဒါတွေပေါ့နော်ဒီသုတေသနာတွေ့ရှိချက်တွေအစ်စ်တွေပေါ်မူတည်ပြီးတော့လိုအပ်သလိုတော့ဒါလက်ရှိကျွန်တော်တို့နိုင်ငံမှာဖြစ်နေတဲ့ရောဂါကူးစက်မှုအနေအထားမထိချုံနိုင်မှုဒါတွေပေါ်မူတည်ပြီးတော့လည်းလိုအပ်သလိုပြုပြင်ပြောင်းလဲဖို့တော့ရှိပါတယ
်ဗြိတိန်မှာ COVID-19 ရဲ့မျိုးရိုးဗီဇပြောင်းလဲမှုကိုတွေ့ရတဲ့အတွက်လက်ရှိမြန်မာမှာဖြစ်နေတဲ့ virus ကိုလည်းသုတေသနာပြုစစ်ဆေးမှုတွေလုပ်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနရဲ့ပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဒုတိယဥက္ကဋ္ဌဒေါက်တာမမောင်လေးကလုပ်ငန်းတွေကိုကိုဗစ်စီးပင်းစည်းကမ်းတွေနဲ့အညီပြန်လည်လုပ်ကိုင်နိုင်ဖို့ဆောင်ရွက်တာမှာသတိထားဆောင်ရွက်ဖို့လိုတယ်လို့ပြောပါရယ
်စီးပွားရေးလည်လံထူဖို့နိုင်ငံတိုင်းနိုင်ငံတိုင်းမှာစ조사လုပ်ကိုင်နေတာရှိပါတယ်မြန်မာနိုင်ငံမှာလည်းအလားတူဒါကိုဟိုပြန်ပြီးတော့ရှင်တွဲနေနိုင်ဖို့ဟိုသူတို့စပြီး조사တယ်ဆိုတာပါဒါပေမဲ့လို့ဒါကအဓိကသူတို့သတိထားဆောင်ရွက်ရမှာကနိုင်ငံကြီးတွေမှာလည်းဒါကိုငကိုတွေကပျော်ပြီးလုပ်နေကြပြီသည်အခုချိန်ထိထိနိုင်သိနေရဖြစ်နေတော့မှာပဲဟိုသတိကြီးကြီးထားပြီးတော့လုပ်ကင်ဖို့လိုပါလေဒါတွေကလည်းသူတို့ monitor ဆက်လုပ်မှာပါ monitor လုပ်ပြီးတော့တစ်ချက်တစ်ခုခုဆိုရတာနဲ့ဟိုအရင်တခါအเจ้าနေပြန်ပိတ်သူတို့ပြန်ပိတ်ရမှာပ
ါစီးပွားရေးပြန်လည်နလန်ထူနိုင်ဖို့အစီအစဉ်တွေကိုစနစ်တကျဆောင်ရွက်နေပြီးတော့ပြည်သူနဲ့လုပ်ငန်းရှင်တွေပူးပေါင်းဆောင်ရွက်ပြီးချင်းချင်းချင်းချင်းလုပ်နိုင်မယ်ဆိုရင်မြန်မာရဲ့စီးပွားရေးအညွန်ကိန်း GDP ဟာလက်ရှိ 1.8% ကနေ 6% လောက်အထိတက်မယ်ဆိုတော့ကမ္ဘာ့ဘဏ်ရဲ့မျှွမ်းမှန်းချက်ဟာအကောင့်ထဲပေါ်လာနိုင်မယ်လို့ဒေါက်တာမမောင်လေးကသုံးသပ်ပါတယ်။ COVID ကပ်ရောဂါအလွန်ကာလမှာစီးပွားရေးလုပ်ငန်းတွေပြန်လည်ဦးမော့လာပြီးဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူပြုတဲ့စီးပွားရေးဝန်ကြီးကောင်ဖန်တီးရမှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေပူးပေါင်းဆောင်ရွက်နိုင်မယ်ဆိုရင်နိုင်ငံရဲ့လူမှုစီးပွားဖွံ့ဖြိုးတိုးတက်နိုင်မယ်လို့ယုံကြည်ကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဒီဇင်ဘာ20ရက်နေ့ကကျင်းပတဲ့မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့29နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောကြားထားပါတယ်။ COVID ရောဂါဟာရာသီတုပ်ကွေးရောဂါလိုကမ္ဘာပေါ်မှာနှစ်ပေါင်းများစွာဆက်လက်ကူးစက်နေအောင်မှဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့သတိထားကာကွယ်ကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်တွေအရဒီကနေ့အထိမြန်မာမှာ COVID ပိုးတွေ့လူနာအရေအတွက်ကတသိန်းကျော်ရှိနေပြီးတော့တိဆုံးသူက2000ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေတင်ပြပို့တာဖြစ်ပါတယ်။